ပါကစ္စတန်အုပ်ချုပ်တဲ့ကက်ရှမီးယားဒေသမှာရေကြောင်ပြိုကျတဲ့အတွက်အနည်းဆုံးလူ59ဦးသေဆုံးခဲ့ရပြီးလူတချို့ပျောက်ဆုံးနေသေးတယ်လို့အစိုးရတာဝန်ရှိသူကဒီနေ့ပြောလိုက်ပါတယ်။အိန္ဒိယအုပ်ချုပ်ကကက်ရှမီးယားမြောက်ပိုင်းမှာလည်းအလားတူဖြစ်ရတဲ့အနည်းဆုံး10ဦးသေဆုံးခဲ့ပါတယ်။မိုတီချန်ဒီနောက်မြေပြိုကျခဲ့တဲ့နေလုံကြောင်ကြားဒေသတစ်ဝိုက်မှာလည်းရာသီအတော်များများပြင်းနေတယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်။အခင်းဖြစ်တဲ့နေရာတွေကိုကယ်ဆယ်ပြီးဆင်းလွတ်ထားပြီလို့လည်းတာဝန်ရှိသူတို့ကပြောပါတယ်။လည်းဒီနေပေါ်မှုတွေရှိပြီးစစ်တပ်ချလာတဲ့အိန္ဒိယနဲ့ပါကစ္စတန်နဲ့တက်ကြတိုက်ဆုံသူ10ဦးထဲမှာစစ်သား5ဦးပါဝင်တယ်လို့အိန္ဒိယအကြီးအကဲရဲရရှိသူကပြောပါတယ်။2012ခုနှစ်တုန်းကလည်းအိန္ဒိယနဲ့ဆက်ပါကစ္စတန်တက်ဌာနချုပ်နာမှာအခုလိုတာမောကနှင်းထုနဲ့ကြောက်တုံးတွေကျူချခဲ့တဲ့အတွက်စစ်သားအနည်းဆုံး124ဦးနဲ့ရသား12ဦးတိုက်ဆုံခဲ့ရပါတယ်။1948ခုနှစ်လွတ်လပ်ရပြီးကတည်းကကက်ရှမီးယားဒေသကိုအိန္ဒိယနဲ့ပါကစ္စတန်တိကျစီခွဲအုပ်ချုပ်ခဲ့တာဖြစ်ပြီးဆယ်စုနှစ်များစွာတင်းမာမှုတွေကြောင့်လူပေါင်း1000နဲ့ချီတိုက်ဆုံခဲ့ရပြီးဖြစ်ပါတယ်ခင်ဗျ။